မြန်မာနိုင်ငံရဲ့ပြစ်ဆက်ခအခြေအနေကနေအရင်စပြောချင်ပါတယ်စစ်အစိုးရဘက်ကမတရားတာကတော့ဘာမှပြောနေစရာမလိုပါဘူးအခုဒီမိုကရက်တစ်အင်အားစုဆိုတာရောလောက်လောက်လာလာရှိပါရဲ့လားဒါတောင်အချင်းချင်းတန်တရားတွေဇက်ရှုပ်တွေနဲ့ပါဒီအခြေအနေဖြစ်အောင်ဘယ်သူဖန်တီးထားတာလဲအဖြေကရှင်းရှင်းလေးဒီလူဒီသဘောထားရှိတယ်ဒီလိုလှုပ်လိုက်ရုံဆိုတာမျိုးဒီလူတွေဘိုက်စားနေတာအစာကျွေးလိုက်ရုံမှာပဲပေါ့အခုအမေရိကန်ဘက်ကလေတံပြောင်းလာတယ်လို့သိရတယ်ဒါအပြင်ပြည်ပအင်အားစုတွေအတွက်ထောက်ပံ့ကြေးတွေတောင်အခက်တွေ့ရတော့မရအောင်ကြားရတယ်။ဒါပေမဲ့အခက်အခဲတွေကြားမှာနှစ်ပေါင်းများစွာနေလာတာကြာပြီမို့တကောင်ထက်ညမနဲ့တော့ပါဘူးလို့ဆိုကြသူတွေလည်းရှိပါတယ်။ပြည်အင်အားပြည်တွင်းမှာရှိတဲ့ဆိုတဲ့ဆိုရိုးလိုပဲပြည်တွင်းရလူတွေကရှေ့တန်းစစ်မျက်နှာမှာရှိပါတယ်။ပြည်ပမှာရက်တည်ပြီးပြည်တွင်းအခြေအနေနဲ့မျက်ခြေပြတ်ကိုယ်ပဝအတွက်ကိုယ်ပဲလုံနေကြတဲ့သူတွေနဲ့သွားပါပြီ။တကယ်တော့ပြည်ပမှာလုံနေကြတဲ့သူတွေကတန်တမန်အဆင့်လောက်ပဲရှိတော့တယ်ဆိုတာရှင်းပါတယ်။အခုပြည်တွင်းမှာဘယ်လိုပါလဲပြောရရင်အတိုက်အခံအင်အားစုတွေအားကောင်းကောင်းနဲ့ရှိနေတာတွေ့ရပါတယ်ဒါပေမဲ့သူတို့လုံခြုံရေးအရာအစုအဖွဲ့တစ်ခုနဲ့တစ်ခုဂျိတ်ဆက်မမိဖြစ်နေတာမျိုးရှိပါတယ်မြန်မာနိုင်ငံရေးဒါမှမဟုတ်ဒီမိုကရေစီအရေးမှာရှော့ရိုက်တာမျိုးပဲလိုအပ်တယ်လို့ယူဆသူတွေရှိပါတယ်ဖြစ်ပျက်ခဲ့တဲ့တမိုင်းနောက်ခံကိုကြည့်ရင်စနစ်တကျပြင်ဆင်ထားတာမျိုးအတိတ်ကရှိကောင်းရှိခဲ့ပေမဲ့ဒီနေ့ခေတ်မှာပြင်ဆင်မှုမလုပ်နိုင်တာမျိုးရှိနေပါတယ်ဒီအခြေအနေဟာစစ်အစိုးရအတွက်အားတာချက်ဖြစ်နေခဲ့ပါတယ်ဒီမိုကရက်တစ်အင်အားစုတွေဟာလူသစ်တွေအားလွဲလို့လူဟောင်းတွေဟာဘလို့အနေအထားဆိုတာအတွင်းသည့်အစင်းသည့်သိပြီးလောက်ပါပြီလက်တွဲလို့ရသလားမရနိုင်သလားဆိုတာလည်းသိနေလောက်ပါပြီကိုကိုကိုရှော့မတွက်ပဲလိလုံနိုင်ရင်လုတ်ပြီး work plan အသေးချဆွဲပြီးလုတ်တင်ပါတယ်ပြီးရင် end game အတွက်လုတ်တင်လုတ်ထိုက်တဲ့အချိန်မှာအချို့ယူဆသလိုရှောက်ပေါင်းများစွာဖန်တီးဖို့လိုအပ်ပါတယ်။အဲ့ဒီလိုမှမဟုတ်ရင်တော်လှန်ရေးအတွန့်ရှည်တည်တံ့ပါစေလို့ဆုတောင်းနေကြသူတွေအတွက်အကွက်ဆိုင်သွားပွဲရှိပါတယ်။အခုဆိုရင်စစ်အစိုးရဘက်ကယုံကြည်ချက်အပြည့်နဲ့အခိုင်အမာရွေးကောက်ပွဲလုပ်မယ်လို့စီမံထားပါတယ်။ဒီရွေးကောက်ပွဲဟာစစ်တပ်အာဏာရှင်တွေအတွက်ဘဝကိုကြိုးစည်းပွားလုံခြုံမှုအာမခံမှုတွေအတွက်စီမံထားတဲ့အခင်းအကျင်းပဲဖြစ်ပါတယ်။အခုအချိန်မှာနိုင်ငံရေး space တွေအရွှေ့တွေပြောနေကြတဲ့ဆုံးဖြူတွေဟာဒါတွေကိုရွှေ့ဖို့နေရာမရှိပါဘူး။တင်ချတွက်နေကြတဲ့ဆရာကြီးတွေ theory ထုတ်နေကြတဲ့ဆရာကြီးတွေကတော့သူတို့ဘာသာသူတို့တွက်ချက် theory ထုတ်နေကြမှာပါနိုင်ငံရေးဆိုတာတင်ချပုတ်စာမဟုတ်သလို theory တွက်ချက်ထုတ်လုပ်လို့ရတဲ့နယ်ပယ်မဟုတ်ပါဘူးရှင်းရှင်းလေးပါနိုင်ငံရေးဟာလည်းအမှန်ရှင်းရှင်းလေးပါညစ်တက်တဲ့စစ်ဝါဒီတွေကြောင့်လူတစ်မျိုးမလူတစ်မျိုးလုံရင်ပြည်သူလူထုတရက်လုံးဟာအကျဉ်းသားဖြစ်နေကြတာမို့မပြောရဲမဆိုရဲမလုပ်ရဲတာတွေရှိသလိုစားဝတ်နေမှုဒုက္ခပင်လည်းဝေခိုင်းပြီးနေစဉ်စားဝတ်နေရေးအတွက်ရုန်းကန်ခိုင်းထားတော့အကြောက်တရားနဲ့ဆင်ကျင်တုံတရားမဲ့မှုအောက်မှာနှစ်ပေါင်းများစွာနေလာခဲ့ရတာမှုပါဆိုဘာမှမစင်စားမဆုံးဖြတ်ရတဲ့အခြေအနေမှာရှိပါတယ်စင်စားဆုံးဖြတ်တတ်တဲ့အခြေအနေရှိတဲ့သူကြပြန်တော့လေမပြောရဲမဆိုရဲမလုပ်ရဲတဲ့အခြေအနေမှာရှိပါတယ်ဒါကိုဥပမာပြုရရင်နိုင်ငံရေးမပါကြီးဆိုတဲ့အရက်သုံးဖန်းစကားအသက်တွေခံနေပါတယ်အခုအချိန်ဟာဆက်ကူးမကူးကာလပါပဲအဲ့ဒီကာလမှာပေါ်ပေါက်လာမဲ့အနေအထားရှိသလိုစစ်အစိုးရဘက်ကကောလာဟလနဲ့တံပြန်မှလည်းရှိပါတယ်အဲ့ဒီလိုအခြေအနေမျိုးမှာကိုယ့်ဘက်ကဘာလုပ်နိုင်မလဲဘာလုပ်လို့ရမလဲအခွင့်အလမ်းကိုဘယ်လိုဖန်တီးနိုင်မလဲဆိုတာကိုတွက်ချက်စဉ်းငုဖို့လိုပါတယ်ရှင်းနေတာကိုပေရှည်ခြင်းတဲ့သူတွေအတွက်မပြောလိုပါဘူးဘယ်အချိန်မှဆိုသူ့ဘက်ကိုယ့်ဘက်အားနည်းချက်အားတာချက်ရှိတာပါပဲအခွင့်အရေးပေါ်လာတာကိုမှမစုပ်ကိုင်နိုင်ဘူးဆိုရင်တော့ပြောစရာမရှိတော့ပါဘူးအခုအချိန်မှာနိုင်ငံတကာအခင်းအကျင်းဘယ်လိုပဲပြောင်းပြောင်းပြည်တွင်းအင်အားစုတွေအာယုံထွေပြားစရာအကြောင်းမရှိပါဘူး။လှုပ်ရှားရှိတာလှုပ်ရုံပါပဲ။